ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်အတွင်းတပ်မတော်နဲ့အေးအေးရခိုင်လက်နက်ကန်တပ်တွေရဲ့လုပ်ရက်တွေကနိုင်ငံတကာလူသားချင်းစာနာထောက်ထားမှုဆိုင်ရာဥပဒေတွေကိုချိုးဖောက်ရာရောက်ပြီးစစ်ရာဇဝတ်မှုမြောက်ကောင်းမြောက်နိုင်တယ်လို့မြန်မာဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်ရန်ဟီလီကကုလသမဂ္ဂလူ့အခွင့်အရေးကောင်စီကိုအင်ကာပြီးမှတင်ပြခဲ့ပါတယ်။ဒါ့အပြင်မြန်မာလူ့အခွင့်အရေးတိုးတက်ရေးအတွက်ပြင်ဆင်ရမယ့်အချက်တွေကိုလည်းအကြံပြုတင်ပြသွားပါတယ်။မြန်မာအတွင်ကုပြောင်းရေးဆောင်ရွက်ချက်တွေကိုမြန်မာသံမတ်ကြီးကလည်းတုံ့ပြန်သွားပါတယ်။ဒီကြောင့်အစုံလင်ကိုတော့မတ်သိမ်ကြီးထိုက်ကစူးစီးတင်ပြပေးပါပါရှင်။
ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်တွင်ဒီလပိုင်းနယ်အတွင်းရခိုင်လက်နက်ကိုင်တပ်အေနဲ့တပ်မတော်တို့ရဲ့လုပ်ရက်တွေကနိုင်ငံတကာလူသားချင်းစာနာထောက်ထားမှုဆိုင်ရာဥပဒေတွေကိုချိုးဖောက်နေတယ်လို့မြန်မာဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်ရန်ဟီလီကဂျီနီဗာမှာကျင်းပနေတဲ့ကုလသမဂ္ဂလူ့အခွင့်အရေးကောင်စီကိုအင်ကာနေကတင်ပြသွားပါတယ်
The conflict with the Arakan Army in northern Rakhine State and parts of southern Chin State.
ရခိုင်ပြည်နယ်မြောက်ပိုင်းနဲ့ချင်းပြည်နယ်တောင်ပိုင်းတို့မှာအင်းအင်းရခိုင်လက်နက်ကိုင်တပ်နဲ့ပဋိပက္ခတွေကလာနေချီရှိလာပြီးဖြစ်ပြီးအရက်သားတွေပေါ်အကြီးအကျယ်ထိခိုက်စေပါတယ်။တပ်မတော်နဲ့ရခိုင်လက်နက်ကိုင်တပ်အင်းအင်းတို့ရဲ့လုံရက်အများပြားကနိုင်ငံတကာလူသားချင်းစာနာထောက်ထားမှုဆိုင်ရာဥပဒေတွေကိုချိုးဖောက်နေပြီးစစ်ရာဇဝတ်မှုထိဖြစ်ကောင်းဖြစ်နိုင်တယ်လို့လူခွင့်ရေးလည်းချိုးဖောက်နေပါတယ်
။ရခိုင်လက်နက်ကိုင်တပ်အင်းအင်းဘက်ကလည်းအရက်သားတွေကိုပြန်ပေးဆွဲတဲ့အစီအခံချက်တွေရှိနေပြီးဒီထဲမှာတလဝကဆောက်လုပ်ရေးလုပ်သား12ဦးနောက်ဘင်္ဂလားဒေ့ရှ်နေဆက်ကရွာသား52ဦးတို့လည်းပါတယ်လို့မစ်ယဟီလီကကုလသမဂ္ဂလူ့ခွင့်ရေးကောင်စီမှာတင်ပြပါတယ်ပြီးခဲ့တဲ့ဧပြီလတုန်းကတော့မြန်မာစစ်တပ်ကရဟယင်ဘော်ကနေတနက်နေ့ပြစ်တာကြောင့်ဝါခုံနေကြတဲ့ရိုဟင်ဂျာအမျိုးသားနဲ့ယောက်ျားလေးတချို့တိဆုံးခဲ့ရတယ်လို့လည်းသူကတင်ပြပါတယ်ဒီနေ့အတွင်းဖြစ်ခဲ့တဲ့ရခိုင်နယ်ချင်းပြည်နယ်တွင်ကတိုက်ပွဲတွေအတွင်းစစ်ဆောင်ထွက်ပြေးရသူ3000ခွဲလောက်ရှိပြီလို့လည်းထောက်ပြပါတယ်။ရခိုင်လက်နက်ကိုင်တပ်အေအေနဲ့မြန်မာစစ်တပ်ကြားတိုက်ပွဲတွေမငြိမ်းသေးသလိုအရသာတည်ဆုံးတရာရမှုတွေဖမ်းဆီးစစ်ဆေးခံရမှုတွေရှိနေသေးလဲဖြစ်ပါတယ်။ဂျီနီဗာချင်းဆိုင်ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်ဦးကျော်မိုးထွန်းကတော့မြန်မာနိုင်ငံရဲ့ဒီမိုကရေစီအတွင်းကူးပြောင်းရေးမှာပြည်သူတွေရဲ့ပါဝင်မှုနောက်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်အင်တာနက်လွတ်လပ်စွာအသုံးပြုခွင့်တွေရနေတယ်ဆိုတင်ပြပါပါတယ
် Mr. President we who are living through the transition in Myanmar and enjoying the widening of democratic space view
မြန်မာပြည်ကူးပြောင်းရေးကာလမှာနေထိုင်နေကြတဲ့မြန်မာပြည်သူတွေကတော့ဒီမိုကရေစီကျင့်သုံးမှုကျေပြန့်လာတဲ့ပုံမှာကျေနပ်နေကြပါတယ်တိုးတက်မှုတွေပေါ်မှာလည်းပြပကနေလေးလာစောင့်ကြည့်သူတွေနဲ့ရှုမြင်ပုံချင်းပွဲပြပါတယ်မြန်မာနိုင်ငံကဒေတာဆောင်အလှဆောင်ကလူတွေရဲ့အတန်တွေကိုလည်းစိုးရကတိရှိနေပါတယ်စိုးရဘက်ကလူလူနဲ့ပုံမှန်ထိတွေ့မှုလည်းရှိပါတယ်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့မီဒီယာကိစ္စကလည်းမြန်မာနိုင်ငံရဲ့အပြောင်းအလဲတွေကတခုဖြစ်ပါတယ်မိုဘိုင်းဖုန်းလက်ကင်ဖုန်းအသုံးပြုမှုကလည်းဒေတာတွေမှာအမြင့်ဆုံးဖြစ်ပါတယ်အင်တာနက်လူမှုကွန်ရက်မီဒီယာတွေအသုံးပြုခွင့်အပေါ်ပိတ်ပင်ကန့်သတ်ချက်မရှိပါဘူးဒါမဲ့ကျွန်တော်တို့အနေနဲ့လုံခြုံရေးနဲ့လွတ်လပ်မှုအခွင့်အရေးနဲ့တာဝန်ယူမှုတာဝန်ခံမှုကိုတော့ချိန်ကြည့်ထားနိုင်အောင်လုပ်ရပါတယ်
။တိုက်ပွဲတွေဖြစ်နေတဲ့ရခိုင်နဲ့ချင်းပြည်နယ်တွင်းကဒေသတချို့မှာမြန်မာစစ်ရကအင်တာနက်တွေဖြတ်တောက်ထားတဲ့အပေါ်ဝေဖန်ခံရတာလည်းဖြစ်ပါတယ်။အင်ကာနီကကျင်းပတဲ့ကုလသမဂ္ဂလူ့ခွင့်ရေးကောင်စီမြန်မာအရေးဆွေးနွေးခဲ့တာမှာတော့စစ်တပ်ဖက်ကစစ်တမ်းဒေသတွေမှာအပြစ်အခက်ရပ်ဆဲထားတဲ့အကြောင်းငြင်းချမ်းရေးကိစ္စရခိုင်ရေးဖြစ်ရှင်းနေတဲ့အခြေအနေတွေကိုမြန်မာဘက်ကပြောဆိုသွားပါတယ်။ကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်မစ်ယဟီလီကတော့မြန်မာလူ့ခွင့်ရေးအခြေအနေတိုးတက်စေဖို့လာမယ့်အထွေထွေရွေးကောက်ပွဲတွေလွတ်လပ်ပြီးမျှတမှုရှိရေးအတွက်ပြင်ဆင်ရမယ့်ဥပဒေတွေကိုလည်းအခုလိုထောက်ပြသွားပါတယ်
။ I think first of allthe Article 19 and 20 of the Peaceful Association and Possession Law
ပထမဆုံးအနေနဲ့ပုံမှန်19နဲ့20ငင်းရစွာစုဝေးခွင့်စီတန်းဆက်လည်ခွင့်ဥပဒေကိုပြင်ဆင်တာဒါမှမဟုတ်လဲဖြတ်သိမ်းရပါမယ် MLD အစိုးရဒေါ်ဆန်းစုကြည်နဲ့ပြည်ထောင်စုလွှတ်တော်ဥပဒေရေးရာနဲ့အထူးကိစ္စရပ်များလေ့လာဆန်းစစ်သုံးသပ်ရေးကော်မရှင်ကိုဦးဆောင်ခဲ့တဲ့ဥရွှေမန်းထံကိုကျမတင်ပြခဲ့တဲ့ဥပဒေ200ရဲမှာဒီဥပဒေကတခုအပါအဝင်ဖြစ်ပါတယ်။ဒီကိုလိုနီခေတ်ကဥပဒေတချို့ကပြန်လည်တုံ့တက်ရမှာပါ။ပုံမှန်905ကာချီကျင်းမှုဆိုင်ရာဥပဒေကိုပြန်လည်တုံ့တက်ရပါမယ်။ ပုံမှ66ဂါကြီးစက်တွေကြီးပုံမှဆိုရင်လည်းပြန်လည်တုံးတက်ရမှာပါ။ဘာကြောင့်လဲဆိုတော့ဒီပုံမှတွေကသဘောထားကွဲလွဲမှုတွေကိုကန့်တတ်ပိတ်ပင်ထားပါရဲ့။လူတွေထုတ်ပေါ်ပြောဆိုမှုကိုကန့်တတ်ထားပါရဲ့။သူတို့ရဲ့လူလားချက်တွေကိုထုတ်ပေါ်ပြောဆိုမှု၊သူတို့ဆန္ဒတွေကိုထုတ်ပေါ်ပြောဆိုမှုတွေကိုဒီဥပဒေတွေကိုတုံးပြီးလူတွေကိုဖမ်းဆီးတရားစွဲဆိုထိန်းသိမ်းနေပါရဲ့
။ ရိုဟင်ဂျာပြည်ပခါရေးချီရှင်းတဲ့နေရာမှာအရှိတောင်အာရှနိုင်ငံများအသင်းအာဆီယံဘက်ကအခုထက်ပိုပြီးတော့အထက်ဆောင်ရွက်ဖို့ကိုလည်းမစ်ယန်ဟီလီကတိုက်တွန်းပါတယ
် I welcome the ASEAN's increased engagement in the situation of Myanmar
မြန်မာပြည်မှာအရှိတောင်အာရှနိုင်ငံများအသင်းအာဆီယံဘက်ကပိုပြီးဆောင်ရွက်လာတဲ့အပေါ်မှာကြိုဆိုပါတယ်ဒီကနေ့ဆွေးနွေးပွဲတွေမှာပြောခဲ့သလိုပဲဒီမှာအနေနဲ့အာဆီယံရဲ့ကြီးဝင်းရေးဝေမဆဲရဆိုတဲ့မျိုးကိုအထူးပဲလေးစားပါတယ်ဒါပေမဲ့လည်းရခိုင်ပြည်နယ်တွင်းကအခြေအနေတွေကရခိုင်ပြည်နယ်ရဲ့အပြင်ထိကိုရောက်ပြီးဒေသရင်းဆိုင်ရာအခြေအနေတခုဖြစ်နေပါပြီနောက်ကမ္ဘာရေးထိဖြစ်လာနိုင်ခြေလည်းရှိနေတာကြောင့်ကြီးဝင်းရေးဝေမဆဲရဆိုတဲ့မျိုးကိုအာဆီယံအနေနဲ့ပြင်ဆင်ဖို့စဉ်းစားရပွဲရှိတယ်လို့ကျွန်မထင်ပါတယ်။ဥပိ္ပခာမပြည့်ရေးမှုကိုစဉ်းစားကောင်းစဉ်းစားဖို့လိုမယ်လို့လည်းကျွန်မအကြံပြုချင်ပါတယ်
။မြန်မာဆွေဟာဘက်ကတော့ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလက်တင်မခံသလိုမြန်မာဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်မစ်ယဟီလီကိုလည်းပြည်ဝင်ခွင့်ပေးထားတာပါ။ဒါ့အပြင်အထူးကိုယ်စားလှယ်တဦးနဲ့အစာထိုးပေးဖို့လည်းမြန်မာဘက်ကတောင်းဆိုထားပါတယ်။မြန်မာနိုင်ငံဆိုင်ရာလူ့အခွင့်အရေးအထူးကိုယ်စားလှယ်ယဟီလီကတော့ဒီကနေ့ဗုဒ္ဓဟူးနေ့မှာလဲကုလသမဂ္ဂလူ့အခွင့်အရေးကောင်စီမှအစီအခံတင်ပြဖို့ရှိနေပါတယ်